ာနိုင်ငံမှာတည်ထူထားတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအားပြည်သူကရွေးချယ်တင်မြှောက်ထားတဲ့အကြမ်းသားအစိုးရရဲ့အကြီးအကဲနိုင်ငံတော်သမ္မတတဲ့ကာကွယ်ဦးစီးချုပ်ကိုပို့ပြီးတော့အာဏာအနှင်းထားတဲ့ဆိုပြီးအမေရိကန်ပြည်ထောင်စုကိုရောက်လာတဲ့တရားလွှတ်တော်ရှင်နေဥကိုနီကပြောပါတယ်ရှင်းနေမြကိုရက်ကဥကိုနီပါဝင်ပါတီအဖွဲ့စီတီတီကဖွဲ့ဝင်9ယောက်ဟာအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့အစီအစဉ်နဲ့အမေရိကန်ပြည်ထောင်စုအတွင်းဖွဲ့စည်းပုံအခြေခံဥပဒေနဲ့ဖက်ဒရယ်ရေးရာကိစ္စရပ်တွေကိုလေ့လာဖို့ရောက်ရှိနေတာဖြစ်ပါတယ်ဥကိုနီကို VOR တွဲဆောင်ဝင်များနဲ့အချိန်မှာ2008ဖွဲ့စည်းပုံပါကာကွယ်ဦးစီးချုပ်ကိုပို့ပြီးတော့အာဏာအနှင်းထားတဲ့အုပ်ချုပ်ရေးအာဏာနဲ့ပတ်သက်တဲ့အချက်တွေကိုသူကခုလိုစပြီးတော့ရှင်းပြပါတယ
်တကယ်တော့အုပ်ချုပ်ရေးအာဏာဟာဖွဲ့စည်းပုံအခြေခံဥပဒေမှာသူကရှင်းရှင်းလင်းလင်းပြောထားတယ်ပုံမှန်16မှာပါတယ်ပုံမှန်59မှာပါတယ်ပုံမှန်196မှာပါတယ်နိုင်ငံတော်သမ္မတဟာနိုင်ငံတော်ရဲ့အကြီးအကဲလည်းဖြစ်တယ်အစိုးရအဖွဲ့ရဲ့အကြီးအကဲလည်းဖြစ်တယ်လို့ပြောတယ်ဒါပေမဲ့တကယ်ကြတော့တခြားပြဋ္ဌာန်းချက်တွေနဲ့ချိန်ထိုးကြည့်လိုက်တဲ့အခါကျတော့နိုင်ငံတော်သမ္မတဟာတကယ်အစိုးရအဖွဲ့ရဲ့အကြီးအကဲအမှန်တကယ်ဟုတ်ရလားလို့မေးစရာမေးခွန်းတွေတွေ့လာတယ်ဥပမာဘာလို့ဆိုတော့နိုင်ငံတော်သမ္မတဟာအကြီးအကဲအမှန်ဖြစ်ရင်သူ့လက်အောက်မှာအလုပ်လုပ်မဲ့ဝင်ကြီးတွေကိုသူ့မှာခန့်အပ်နိုင်တဲ့အခွင့်အာဏာရှိရမယ်ဒါပေမဲ့လက်ရှိကျွန်တော်တို့2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်232မှာနိုင်ငံတော်သမ္မတဟာအခြားသောဝင်ကြီးတွေကိုခန့်နိုင်တော်လဲပဲကာကွယ်ရေးဝင်ကြီးရဲ့ပြည်ထောင်စုဝင်ကြီးရဲ့နေဆက်ရေးရဝင်ကြီးရဲ့အဲ့ဒီဝင်ကြီး၃ပါးနဲ့အဲ့ဒီဌာနရဲ့ဒုတိယဝင်ကြီးတွေကိုသူ့မှာခန့်အပ်နိုင်တဲ့အခွင့်အာဏာမရှိဘူးဒီအာဏာဘသူ့ပေးထားတဲ့တုန်းဆိုတော့ကာကွယ်ရေးဥစ္စာကိုပေးထားတယ်ဆိုတော့ဒီအချက်ကိုကြည့်လိုက်တာနဲ့နိုင်ငံတော်သမ္မတရဲ့ဒီလုတ်ပိုင်ခွင့်အရေးကြီးတဲ့လုတ်ပိုင်ခွင့်ဝင်ကြီးခန့်အပ်ခွင့်ဆိုတဲ့အခွင့်အာဏာတွေဟာနိုင်ငံတော်သမ္မတရှိမှာအပြည့်အဝမရှိပဲကာကွယ်ရေးဥစုကိုခွဲပေးထားတဲ့ဟာကျွန်တော်တို့တွေ့နိုင်တယ်ဒါဥပမာတစ်ခုအနေနဲ့ပြောတာပါနောက်ဥပမာတစ်ခုကျွန်တော်ပြောရလို့ရှိရင်ပုံမှန်201မှာကျွန်တော်တို့ကာကွယ်ရေးနဲ့လုံခြုံရေးကောင်စီဖွဲ့စည်းပုံကိုရေးထားပါတယ်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီဆိုတာတကယ်တော့အုပ်ချုပ်ရေးအာဏာကိုပိုင်တဲ့အမြင့်ဆုံးအဖွဲ့ပဲအဲ့ဒီအဖွဲ့မှာသမ္မတကိုသူကဥက္ကဋ္ဌနေရာမှာထားတယ်ဒါပေမဲ့သမ္မတကိုထောက်ခံမယ်မဲကနမဲပဲရှိတယ်ဒုတိယသမ္မတအယတ္တဒုတိယသမ္မတနဲ့နိုင်ငံခြားရေးဝန်ကြီးနှစ်ယောက်ပဲရှိတယ်တော့လွှတ်တော်ဥက္ကဋ္ဌနှစ်ယောက်ကဘသူ့ထောက်ခံမယ်ကျွန်တော်တို့မသိဘူးအဲ့တော့တစ်ဖက်မှာ6ယောက်တိတိတပ်မတော်သားတွေပါနေတယ်ကာကွယ်ရေးဦးစီးချုပ်ဒုတိယကာကွယ်ရေးဦးစီးချုပ်ကာကွယ်ရေးဝန်ကြီးပြည်ထောင်စုဝန်ကြီးနေဆက်ရေးဝန်ကြီးနဲ့ကာကွယ်ရေးဦးချုပ်ကနော်မီနေလုပ်ထားတဲ့ခန့်အပ်ထားတဲ့ဒုတိယသမ္မတတယောက်ဆိုတော့17ယောက်မှာ6ယောက်ကကာကွယ်ရေးဦးစီးချုပ်နဲ့သူ့လက်အောက်ခံတပည့်တွေဖြစ်နေတော့တကယ်နိုင်ငံရဲ့အုပ်ချုပ်မှုအာဏာဟာကာကွယ်ရေးဦးစီးချုပ်လက်ထက်မှာလားသမ္မတလက်ထက်မှာလားကျွန်တော်တို့စဉ်းစားစရာအများကြီးရှိနေတယ
်။
ဒါကြောင့်ကျွန်တော်ကအဲအုပ်ချုပ်ရေးအာဏာဟာကာကွယ်ရေးဥစုကိုပေးထားတာများတယ်လို့ကျွန်တော်ကထောက်ပြတာပါ။အ
ဲ့တော့ဥပဒေပြူရေးကိစ္စတွေမှာရောအရက်ဖက်ဒီဥပဒေပြူအဖွဲ့အစည်းတွေတော့တရားစီရင်ရေးမှာရောဘယ်လောက်အထိဒီဒီမိုကရေစီစနစ်အတွက်နှောင်းမိုးနိုင်စွမ်းတကယ်တမ်းထိထိရောက်လုပ်နိုင်စွမ်းရှိပါသလဲခင်ဗျ။
အဲ့ဒီဥပဒေပြူရေးနဲ့ပတ်သက်ပြီးကျွန်တော်တခုပြောမယ်ဗျ။တရားစီရင်တော့ကျွန်တော်ခွဲပြောပါမယ်။အရေးကြီးတဲ့ဟာဥပဒေပြူရေး
။ဟုတ်ကဲ့။
အဲ့တော့ဥပဒေပြူရေးဟာဒီမိုကရေစီနိုင်ငံတိုင်းမှာနိုင်ငံတော်အာဏာရဲ့မူလပိုင်ရှင်ဟာနိုင်ငံသားတွေဖြစ်တယ်။အဲ့ဒီနိုင်ငံသားတွေကရွေးကောက်တင်မြောက်တဲ့လွှတ်တော်ဆိုတဲ့အဖွဲ့အစည်းကဥပဒေပြုတဲ့အာဏာကိုပိုင်တယ်။2008ဖွဲ့စည်းပုံမှာလည်းရေပုံရသဘောအဲ့ဒီလိုရေးထားတယ်။ဒါပေမဲ့ခုနကပုံမှန်84တို့ပုံမှန်109တို့141တို့ပုံမှန်161တို့မှာကြတော့ရှိသမျှလွှတ်တော်အလုံးမှာလေးပုံတစ်ပုံကိုကာကွယ်ရေးဥစုကခန့်တယ်လို့ပြောလိုက်တဲ့အခါကျတော့ဥပဒေပြုအာဏာရဲ့လေးပုံတစ်ပုံကိုကာကွယ်ရေးဥစုတယောက်တည်းကိုအားလိုက်တယ်လို့ဖြစ်နေတယ်။ဥပဒေပြုအာဏာရဲ့၄ပုံ၃ပုံကိုပဲနိုင်ငံသားတွေကိုပေးထားတယ်လို့ဖြစ်နေတယ်။ဟုတ်ပြီ။ဒါကတော့ဒါအခုအပြောင်းကာလတစ်ခုမဟုတ်လို့အဲဒီလိုလေးပဲထားတယ်လို့ပြောမယ်ဆိုရင်တော့ကျွန်တော်တို့ဒုက္ခဖြစ်နေတဲ့တကယ်ကျွန်တော်တို့အကြအတဲ့ရင်ဆိုင်နေရတဲ့အခက်အခဲကဥပဒေပြုအာဏာမှာအခက်ဆုံးပြဿနာဘာတော့ဆိုတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ကျင်ရင်အဲ့ဒါကာကွယ်ရေးဥစုသဘောမတူရင်ကျွန်တော်တို့တသက်လုံးပြင်လို့မရဘူး။ဘာကြောင့်တော့ဆိုတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ကျင်ရင်လွှတ်တော်ရဲ့85ရာနှုန်းကျော်ကထောက်ခံမှဒုတိယအဆင့်အောင်မယ်ပြင်ဖို့အခွင့်အလမ်းရှိမယ်ဆိုတော့85ရာနှုန်းကျော်ဆိုတော့86ရာနှုန်းပေါ့ဗျာအဲ့တော့လွှတ်တော်မှာကျွန်တော်တို့အယတ္တအမှတ်က85ရာနှုန်းပဲရှိတယ်86ရာနှုန်းဖြစ်ဖို့ဆိုတမ်းမတော်သားကိုယ်စားလှယ်တွေထောက်ခံမှရမယ်တမ်းမတော်သားကိုယ်စားလှယ်ထောက်ခံမှုဆိုရင်ကာကွယ်ရေးဥစုကအမိန့်ပေးမှရမယ်ကာကွယ်ရေးဥစုအမိန့်မပေးလို့မထောက်ခံဘူးဆိုကျွန်တော်တို့တသက်လုံးပြင်လို့မရဘူးအဲ့တော့ဥပဒေပြုအာဏာမှာဖွဲ့စည်းပုံအခြေခံဥပဒေလေးကိုပြင်ကျင်တာတောင်းကာကွယ်ရေးဥစုသဘောမတူရင်ပြင်လို့မရအောင်ပိတ်ထားတယ်အဲ့တော့ဥပဒေပြုအာဏာတော်တော်များများကာကွယ်ရေးဥစုကိုပေးထားတယ်ဆိုတာဒီအချက်ကထင်ရှားစေတယ်နောက်တရားရေးအာဏာလေးကျွန်တော်တို့တမိုင်းအစစ်အဆက်ပေါ့ဗျာ ဥနေဝင်အုပ်ချုပ်ခဲ့တယ်အဲ့ဒီဥနေဝင်လက်ထက်မှာလည်းတရားရေးအာဏာကိုစစ်တပ်ကမယူဘူးနောက်တစ်ခါမဆလာခဲ့ဥနေဝင်ဆက်အုပ်ချုပ်တယ်မယူခဲ့ဘူးပြီးခဲ့တဲ့ကျွန်တော်တို့ဗိုလ်ချုပ်မှုကြီးတန်းရွှေအုပ်ချုပ်ခဲ့တဲ့နေ့20ကျော်တရားရေးအာဏာကိုစစ်တပ်ကမယူဘူးအခု2008ဖွဲ့စည်းပုံအခြေခံဥပဒေမှာပုံမှန် 343 မှာပါပါတယ်စစ်ဖက်တရားရေးမှာနောက်ဆုံးအဆုံးအဖြတ်ကိုပြီးခွင့်ရှိတဲ့လူကကာကွယ်ရေးဦးစီးချုပ်တဲ့ဆိုလိုတာကစစ်တရားစီရင်မှာကာကွယ်ရေးဦးစီးချုပ်ကိုတရားသူကြီးချုပ်အာဏာပေးလိုက်တယ်တကယ်တော့ကာကွယ်ရေးဦးစီးချုပ်ဆိုတာအုပ်ချုပ်ရေးဝန်ထမ်းပဲသူကဝန်ထမ်းပဲအစိုးရလက်ကကိုယူတဲ့ဝန်ထမ်းတယောက်ပဲအုပ်ချုပ်ရေးဆိုင်ရာဝန်ထမ်းတယောက်ကိုတစ်ချိန်တည်းမှာတရားရေးအကြီးအကဲကိုပေးတာဟာဘယ်နိုင်ငံမှာမှမရှိဘူးကျွန်တော်တို့တိုင်းပြည်မှာလည်းအရင်ကမရှိခဲ့ဘူးအဲ့
တော့စစ်တပ်ကိုတရားရက်ဖက်တရားစီရင်ရေးရဲ့အောက်ကနေလုံးဝတိကျခွဲထွက်တဲ့အဖွဲ့အစည်းတစ်ခုဖြစ်ရက်တည်တယ်ဆိုတဲ့ပုံမျိုးလား
အဲ့ဒီသဘောတော့မဟုတ်ဘူးခင်ဗျကျွန်တော်တို့ကဒီစစ်သားတွေကတော့ဥပဒေနှစ်ခုလိုက်နာရတယ်ကျွန်တော်တို့အရက်ဖက်ဥပဒေလည်းလိုက်နာရတယ်အရက်ဖက်တရားရုံးကလည်းတို့အပေါ်မှာစီရင်ခွင့်ရှိပါတယ်အဲ့သို့တော့တချို့ကိစ္စတွေကြတော့စစ်တရားရုံးနဲ့သွားမယ်အဲ့စစ်တရားရုံးနဲ့သွားတဲ့ကိစ္စတွေအားလုံးမှာကာကွယ်ရေးဦးစီးချုပ်ကသူကအကြီးအကဲပေးလိုက်တယ်အရင်ကအဲ့ဒီလိုမပေးဘူးခင်ဗျစစ်တရားရုံးကဘလို့ပဲဆုံးဖြတ်ဆိုပြနောက်ဆုံးအယူခံကကျွန်တော်တို့အရက်ဖက်ရုံးကိုလာရတယ်အခုလာစရာမလိုတော့ဘူးကာကွယ်ရေးဦးစီးချုပ်ကအဆုံးဖြတ်ကအပြစ်အပြတ်ဆိုတော့တရားရေးအာဏာကိုပါတွယ်ဝိုက်ပြီးကာကွယ်ဥစုကိုပေးလိုက်တယ်လို့ဖြစ်နေတယ်။အားလုံးကိုချုပ်လိုက်ရင်ဥပဒေပြုအာဏာလဲလေးပုံတစ်ပုံကိုပေးတဲ့အပြင်ဖွဲ့စည်းပုံချင်ဥပဒေပြင်နိုင်တဲ့အာဏာပါကာကွယ်ဥစုကိုပေးထားတယ်။အုပ်ချုပ်ရေးအာဏာမှာလဲကျွန်တော်စောစောကပြောသလိုသမ္မတတဲ့ပို့ပြီးပြင်းတဲ့အာဏာတွေကာကွယ်ဥစုကိုပေးထားတယ်။တရားရေးအာဏာလဲစစ်ဖက်တရားစီရင်မှာသူ့ကိုတရားသူကြီးချုပ်အာဏာပေးထားတယ်ဆိုတော့နိုင်ငံတော်အာဏာကြီး၃ခုရှိတာ၃ခုစလုံးမှာတနည်းမဟုတ်တနည်းကာကွယ်ဥစုကိုပေးထားတာတွေ့ရတော့ဒီဖွဲ့စည်းပုံချင်ဥပဒေသည်နိုင်ငံတော်အာဏာကိုနိုင်ငံသားတွေကိုအနှင်းနဲ့ဖွဲ့စည်းပုံလားသို့မဟုတ်နိုင်ငံတော်အာဏာကိုကာကွယ်ရေးဦးစီးချုပ်ကိုအချင်းလို့ရေးထားတာလားဆိုတာမေးစရာဖြစ်လာတာပေါ့ဗျာ
ဟုတ်ကဲ့ဒါတော့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဒီအုပ်ချုပ်ရေးတရားစီရင်ရေးဥပဒေပြုရေးအာဏာတွေနဲ့ပတ်သက်လို့ပေါ့လေ
အဲ့တော့
ကျွန်တော်ဒီတိုင်းရင်းသားရေးနဲ့ပတ်သက်လို့ရောကျွန်တော်ဒီဖွဲ့စည်းပုံအခြေခံဥပဒေကတိုင်းရင်းသားတွေရဲ့ဒီဒန်းသူရေးကိုပိုင်ပြတန်းခွင့်တွေကိုအာမမခံဘူးဆိုပြီးဝေဖန်တာမျိုးတွေတော့ကျွန်တော်လည်းကြားပါတယ
်
ဘယ်လောက်ထိအောင်သူတို့ဘက်ကသူတို့ရေးအတွက်လုတ်ပိုင်ခွင့်ရှိပါသလဲခင်ဗ
ျကျွန်တော်နှစ်ချက်ပြောမယ်ဗျာတိုင်းရင်းသားနဲ့ပတ်သက်ရင်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်ရှင်းမှာတော့ပြည်ထောင်စုနိုင်ငံတော်တည်ဆောက်မယ်လို့သူကရေးထားတယ်ပြည်ထောင်စုလို့ပြောလိုက်ရင်ဒါ Federal ပေါ့ဗျာဒါအခုလောလောဆယ်ကြီးလိုက်ရင်ဒါကိုသိန်းထက်ဦးလည်းမြန်မာတယ်ကျွန်တော်တို့မှာလွတ်တော်15ခုရှိတယ်ဗျာဟာလာကျွန်တော်တို့တိုင်းအဆင့်က14ခုဗဟိုနဲ့ဆို15ခုတရားခုရုပ်နေလဲ15ခုပေါ့ဗျာအစိုးရလည်းပဲ15ဖွဲ့ပေါ့ဗျာပြုံးနေကြည့်လိုက်တော့ပြည်ထောင်စုပုံစံဖြစ်နေတယ်ဒါပေမဲ့တကယ်တော့ကျွန်တော်တို့တိုင်းပြည်ဟာပြည်တော်စုစစ်စစ်မဟုတ်ဘူးတဒန်ဆောင်ပြည်တော်စုလို့ခေါ်တယ်ဟန်ဆောင်ထားတာပြည်တော်စုအစစ်မဟုတ်ဘူးပြည်တော်စုအစစ်ဆိုတာကပြည်နယ်လွတ်တော်အမတ်တွေကိုသူ့ပြည်နယ်သူပြည်နယ်သားတွေကယူမယ်ပြည်နယ်အစိုးရကိုလည်းပြည်နယ်သူပြည်နယ်သားတွေကဖွဲ့မယ်ကိုယ်ပိုင်အုပ်ချုပ်ခွင့်အရေးသူတို့ကိုပေးရမယ်အလားတူကိုယ်ပိုင်ပြဋ္ဌာန်းခွင့်အချို့အချို့သောဥပဒေတွေကိုသူတို့ကိုလွတ်လွတ်လပ်လပ်ပြဋ္ဌာန်းခွင့်ပေးရမယ်သို့တော့ကျွန်တော်တို့ရဲ့လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေကိုကြည့်လိုက်ရင်အရေးကြီးတဲ့အချက်တစ်ချက်ကျွန်တော်ထောက်ပြမယ်အဲ့ဒါဘာလို့ဆိုတော့ကျွန်တော်တို့ဗမာနိုင်ငံကိုဘသူအုပ်ချုပ်နေသလဲအဲ့ဒီမိခွန်းလေးကိုပြန်ဖြည့်ကြည့်လိုက်ရင်အဖြေအဲ့နေရာမှာရှိတယ်ပြည်ထောင်စုစနစ်ဆိုတာဗဟိုအစိုးရတနိုင်ငံလုံးကိုရေပုံရချုပ်အုပ်ချုပ်တယ်ပြည်နယ်တွေကိုပြည်နယ်အစိုးရတွေကအုပ်ချုပ်မယ်ဒါကပြည်ထောင်စုစနစ်ဒီကနေ့ဗမာနိုင်ငံကိုဘသူအုပ်ချုပ်နေသလဲဒီမိခွန်းအဖြေဥပဒေမှာသမရကအုပ်ချုပ်ရဲ့အကြီးအကဲလို့ပြောတယ်ဒါပေမဲ့တကယ်တိုင်းပြည်ကိုအုပ်ချုပ်နေတဲ့အဖွဲ့အစည်းက1အထွေထွေအုပ်ချုပ်ရေးဦးစီးဌာန2ရက်တဖွဲ့ဒီနှစ်ဖွဲ့ကတိုင်းပြည်ကိုအုပ်ချုပ်တယ်အဲ့ဒီရဲတပ်ဖွဲ့နဲ့အဲ့ဒီအထွေထွေအုပ်ချုပ်ရေးဦးစီးဌာနသည်ချင်းကချင်းကရင်ကရမွန်ရှမ်းတနိုင်ငံလုံးကိုသူတို့အုပ်ချုပ်နေတယ်ဆိုတော့တကယ်ကျွန်တော်တို့ရဲ့အုပ်ချုပ်မှုအာဏာသည်ပြည်ထောင်ဝင်ကြီးရဲ့လက်ထက်မှာရှိတယ်ပြည်ထောင်ဝင်ကြီးကိုကျွန်တော်တို့ကာကွယ်ဦးစီးဥကခန့်နေဆိုတော့တကယ်ကျွန်တော်တို့တိုင်းပြည်ရဲ့အုပ်ချုပ်ရေးဟာအရက်သားအုပ်ချုပ်ရေးလားတွယ်ဝိုက်သောနီးနဲ့စစ်တပ်ကအုပ်ချုပ်နေတာလားမင်းစရာမေးဖို့နေရှိနေတယ်အဲ့ဒါဟာလုံးဝပြည်ထောင်စုစနစ်နဲ့ဆန့်ကျင်တဲ့အချက်တိုင်းရင်းသားတွေမကြိုက်တဲ့အချက်ကဒီအချက်ပဲ
ဟုတ်ကဲ့
ဒါကိုကျွန်တော်တို့ကပြင်နေတယ
်ဟုတ်ကဲ့
တရားကိုပြင်ဖို့ကျွန်တော်တို့ရဲ့အဖွဲ့ချုပ်ရဲ့ဟိုညီမချက်ထဲမှာဒါလည်းပါပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတာကခုနဥက္ကဋ္ဌလည်းရှင်းပြပါတယ်စစ်တပ်ကလည်းလက်ခံမှုတောက်ခံမှုလိုတယ်ဆိုတော့2015ရွေးကောက်ပွဲမတိုင်ခင်ပြင်ဆင်ရေးကအချိန်မီပါမလားခင်ဗျဖြစ်နိုင်ပါမလ
ားအေးတော်တော်စိတ်ဝင်စားစရာကောင်းတယ်ကိုသိန်းထောက်ကြီးကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟာတကယ်တော့ခက်ခဲတဲ့ကိစ္စမဟုတ်ဘူးမခက်ခဲသင့်ဘူးတိုင်းပြည်အတွက်လိုအပ်ရင်လိုအပ်သလိုတိုင်းပြည်အကျိုးကိုထောက်ထားပြီးပြင်နိုင်အောင်ရေးဆွဲဖန်တီးထားတဲ့နေသို့တော်ရှေ့ကလူတွေကအဲ့ဒီလိုမဟုတ်ဘူးခက်ခဲအောင်လုပ်ခဲ့တဲ့အတွက် အမှန်တော့ဒီမေးခွန်းဖြစ်လာတာပဲเนาะတကယ်လို့ဒါဟာကျွန်တော်တို့လိုတဲ့အချိန်မှာလိုသလိုလွယ်လွယ်ကူကူပြင်နိုင်နေဆိုရင်ဒီလိုမေးခွန်းမျိုးလည်းပေါ်လာစရာမရှိဘူးဒီလိုပြင်ဆင်ရေးကမ်ပိန်းတွေလည်းလုပ်စရာမလိုပါဘူးဒါပေမဲ့ဒီကနေ့လိုနေတယ်လုပ်နေရတယ်အဲ့တော့2015မတိုင်မီဖြစ်နိုင်ခြင်းเนาะပြင်ဆင်ရေးဖြစ်နိုင်ခြင်းမဖြစ်နိုင်ခြင်းတချိန်ကရေးခဲ့တဲ့လူတွေကတော့မပြင်ကျင်ဘူးဒါကြောင့်ပြင်လို့မရအောင်ပိတ်ဆို့ထားတယ်။သို့တော့ပြောင်းလဲလာတဲ့အခြေအနေကတော့ဒီကနေ့အာဏာရတဲ့ပြည်ခိုင်ဖြိုးပါတီကိုယ်တိုင်ကပြင်ဆင်ရေးအစိုးတင်တယ်ပြင်ဆင်ရေးလေ့လာရေးကော်မတီဖွဲ့တယ်။အခုမကြာခင်ကပဲသူတို့ကိုယ်တိုင်ကကို83ချက်ဟာလာဒေါအောင်ဆန်းစုကြည်သမရဖြစ်ရေးအပါအဝင်ပြင်ဖို့ရှိတယ်ဆိုတဲ့ဟာတွေကိုသူတို့ဆုံးဖြတ်ချက်တွေချတယ်ဆိုတော့ကျွန်တော်တို့အရှိကိုသွားနေတယ်ဆိုတာတော့ဒါကျွန်တော်ယုံကြည်တယ်ထင်သာမြင်သာရှိတယ်။သို့တော့အဲ့ဒီနေရာမှာလူမှုလိုချင်တဲ့အပြောင်းအလဲအလုံးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လိုချင်တဲ့အပြောင်းအလုံးဟာ2015မတိုင်မီပါသွားမလားမပါသွားဘူးလားတော့ကျွန်တော်တို့ပြောဖို့စောတယ်ဒါကနောက်မှပဲကျွန်တော်တို့စောင့်ကြည့်ပြီးအဖြေထုတ်ရမယ်သဘောအဲ့တော့အပြောင်းအလဲတစ်ခုတော့ဖြစ်လိမ့်မယ်လို့ဒါကျွန်တော်ယုံနေတာကျွန်တော်ရဲ့ပုဂ္ဂလိကယုံကြည်ချက်ဒါအဲ့ဒီနေရာမှာခုနကတစ်ချက်စဉ်းစားစရာကတမတော်ကလည်းလူတယ်ဆိုတဲ့ကိုသိန်းထောက်ရဲ့အပြောထဲမှာမိခွန်းထဲမှာပါလာတဲ့အချက်ဒါဟာကျွန်တော်တို့စဉ်းစားရမယ်။ဘာကြောင့်လို့ဆိုတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုကျွန်တော်တို့ကတစ်ခုနှစ်ခုပြန်မှာမဟုတ်ဘူး။ပြင်စရာတွေတိတ်များတဲ့အခါကျတော့ဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့ပြင်ဆင်ရေးနီလာအတိုင်းသွားရင်မလွယ်ဘူး။အဲ့တော့မလွယ်တဲ့အခါမှာကျွန်တော်တို့ကဘာလုပ်ရမလဲဆိုတော့ဥပဒေလမ်းကြောင်းနဲ့ပြင်လို့မရရင်နိုင်ငံရေးလမ်းကြောင်းနဲ့ပြင်လို့ရတယ်။အဲ့တော့နိုင်ငံရေးလမ်းကြောင်းကဘာလို့ဆိုတော့ဆွေးနွေးတိုင်ပင်နဲ့နေ။အဲ့တော့ဒါကိုကျွန်တော်တို့ဥက္ကဋ္ဌဒေါက်တာဆန်းစုကြည်ကကြင့်သုံးဖို့စူးစမ်းနေပါပြီ။အဲ့ဒါဘာလို့ဆိုတော့ပြီးခဲ့တဲ့ဟလာလာတယ်မှာစာတောင်ပို့ပါတယ
်ဟုတ်ကဲ့
တော့ကျွန်တော်တို့တမရကြီးကိုအဲဒီစီစဉ်ပေးဖို့အဲ့တော့အဲ့ဒီမှာတမရကြီးရဲ့လွှတ်တော်ဥက္ကဋ္ဌများရဲ့တမရောပေကကာကွယ်ရေးဦးစီးချုပ်ရဲ့သူကဒီလိုဖိတ်ထားတယ်အဲ့တော့ဒီအထိပ္ပယ်က2008ဖွဲ့စည်းပုံအခြေခံဥပဒေကိုရှော့ရှော့ရှူရှူနဲ့အစဉ်ပြေပြေနဲ့ဒီအကျိုးအတွက်ပြင်ဖို့ကိစ္စမှာဒီလိုမျိုးဟိုမညှိမနှိုင်းမဲနဲ့လုပ်ရင်အခက်အခဲတွေရှိနိုင်တယ်ညှိနှိုင်းပြီးလုပ်တာဟာအလုံးအတွက်ကောင်းမယ်ဆိုတဲ့အသည့်ကျွန်တော်တို့ဥက္ကဋ္ဌမှာရှိတဲ့အတွက်ဒါဥက္ကဋ္ဌကအခုလိုကန့်လန့်တာပေါ့အဲ့တော့သမဏကြီးကလည်းဒါကိုညင်းပယ်ထားတာမရှိပါဘူးเนาะကျွန်တော်တို့31ရက်နေ့ဒီအစီရင်ခံစာတက်လာပြီးတဲ့နောက်ပိုင်းကျတော့တွေ့ကြတာပေါ့ဆွေးနွေးကြတာပေါ့ဒီလိုအပြောအဆိုလေးလည်းရှိပါတယ်အဲ့ဒီတော့ကျွန်တော်ထင်တယ်တစ်ဖက်ကပြည်သူလူထုကပြင်ညင်သလိုနိုင်ငံရေးရတာဝန်ယူထားတဲ့ပုံကိုယ်တွေကလည်းကြီးကြီးနိုင်နိုင်နဲ့လှုပ်သွားမယ်ဆိုရင်တော့ဖြစ်နိုင်ပါတယ
်အမေရိကန်ပြည်ထောင်စုကိုဖွဲ့စည်းပုံအခြေခံဥပဒေရေးရနဲ့ဖက်ဒရယ်ရေးရကိစ္စရပ်တွေလာပြီးတော့လေ့လာတဲ့တရားလွှတ်တော်ရှင်းနေဥက္ကိုနီကိုVOA ကတည်ဆံတွေ့ဆုံမေးမြန်းခဲ့တာပါကျွန်တော်သိထားဦးပါခင်ဗျာ